Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်ဧပြီလ25ရက်တနင်္လာနေ့နံနက်ခင်းအစီအစဉ်တွေကိုမနေ့6ရက်နေ့ခွန်နာရီတိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32.40/49ဒုကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ပထမချင်းဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်စံမုပ်ဝေပါ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့ EU အကြားကုန်သွယ်ရေးသဘောတူညီချက်ရရှိဖို့သမ္မတဥဘားမားနဲ့ဂျာမန်ဝန်ကြီးချုပ်တို့ကြိုးပမ်းနေကြပါတယ်အီဂျစ်နိုင်ငံမှာဒီကနေ့ဆန္ဒပြဖို့စီစဉ်နေသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်မြန်မာနိုင်ငံမှာလေပြင်းတိုက်ခတ်မှုနဲ့မိုးသီးကျမှုတွေကြောင့်မနေ့ကအနည်းဆုံးလူတဦးသေဆုံးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွှန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်စီစဉ်နေတဲ့မှာဆိုရင်မကြခင်ကမုံရအချင်းထောင်ကနေလွတ်မြောက်လာတဲ့စာရေးဆရာဦးထင်လင်းဦးအယူဆကဘယ်လိုရှိပါသလဲ
ဒီမိုကရေစီလွတ်လပ်စွာတည်ဖို့ပိုင်ခွင့်လွတ်လပ်စွာစဉ်းစားပိုင်ခွင့်လွတ်လပ်စွာပြောဆိုပိုင်ခွင့်အဲ့ဒီဒီမိုကရေစီကိုလိုချင်ပါရဲ့သားနဲ့ဘာဖြစ်လို့စီးရင်နေ
ပတ်စင်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးတဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်ဒါပြင်သူရဥွှေမန်းနဲ့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တချို့ကိုပါတီဝင်ဖြစ်ကနေဖယ်ရှားလိုက်တဲ့ကိစ္စအပေါ်ပါတီခေါင်းဆောင်တချို့နဲ့တုံ့တက်သူတွေရဲ့အမြင်သတင်းလော်ကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာတော့မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကဘာတလွှားထူးခြားစံပြားစာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂအကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရရှိရေးအတွက်ရှေ့တိုးလှုပ်ဆောင်ကြဖို့လိုအပ်ကြောင်းသမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဒီသဘောတူညီချက်အပေါ်ပြင်းထန်တဲ့ကန့်ကွက်မှုတွေရှိနေတဲ့ကြားကပဲသမ္မတကပြောကြားလိုက်တာပါဒီလွတ်လပ်တဲ့ကုန်သွယ်မှုကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အကျိုးခံစားခွင့်တွေရှိခဲ့တယ်ဆိုတာမေးခွန်းထုတ်ဆရာမလိုကြောင်းနဲ့ဒီသဘောတူညီချက်မှာပါဝင်တဲ့တခြားနိုင်ငံတွေလည်းအလားတူအကျိုးခံစားကြရကြောင်းဂျာမန်နိုင်ငံဟန်နိုဗာမြို့မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဥဘာမားကပြောပါတယ်အမေရိကန်နဲ့ဂျာမနီနိုင်ငံတို့ဟာတနနိုင်ငံချင်းစီရဲ့အကြီးမားဆုံးကုန်သွယ်ဘက်နိုင်ငံတွေဖြစ်တာနဲ့အညီ TTIP လို့ခေါ်တဲ့အတ္တလန္တိတ်ရဝန်းဒေသနိုင်ငံတွေအကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့တည်ထောင်ရေးအတွက်ထောက်ခံမှုရရှိဖို့မျှော်လင့်နေကြတာဖြစ်ပါတယ် TTIP သဘောတူညီချက်ရရှိရေးအတွက်ဂျာမနီနိုင်ငံကတွန်းအားပေးနေတာဖြစ်ပြီးအသေးစားနဲ့အလတ်စားကုမ္ပဏီတွေကမ္ဘာဈေးကွက်မှာဝင်ရောက်ရှင်ပြန်ခွင့်ရမှာဖြစ်တဲ့အပြင်ဘျူရိုကရေစီစနစ်ကိုရှော့ချနိုင်မှာဖြစ်တဲ့အတွက်ကမ္ဘာစီးပွားရေးကိုအထောက်အကူပြုစေမယ်လို့ဆိုပါတယ
်။အမေရိကန်ဂရေကျော်တထေးကြီးဒေါ်နယ်ထရမ့်ဟာ Republican Party သမ္မတလောက်အမည်စင်းမှာစကားတင်ကြံဖို့အပြင်းထန်ကြိုးစားနေပြီးသူ့ရဲ့ရည်တည်ချက်စစ်မှန်မှုအပေါ်မေးခွန်းထုတ်မှုတွေပုံများလာနေတဲ့ကြားကပဲရွှေ့ပြောင်းဝင်ရောက်လာသူတွေဆိုင်ရာသူ့ရဲ့မူဝါဒတွေကိုဆက်လက်ကင်ဆွဲသွားမယ်လို့ပြောနေပါတယ်။သူ့ရဲ့အဓိကစီယုံရေးမန်နေဂျာတူဖြစ်တဲ့ Paul Manafort ကစီယုံရေးမှာအကန့်တကန့်အဖြစ်နဲ့သာ Trump ကမဲဆွယ်ခဲ့တာဖြစ်ပြီးအခုသူဟာအရင်သမ္မတကိုယ်စားလှယ်လောင်းတွေပုံစံပိုးပြီးတော့ပြုမှုလှုပ်ဆောင်လာပြီလို့ပါတီခေါင်းဆောင်တွေကပြီးခဲ့တဲ့သတင်းပတ်တွင်ကပြောခဲ့ပါတယ်။ဒါပေမဲ့ Trump ကတော့ပြီးခဲ့တဲ့စနေနေ့မှာ Connecticut လူထုနဲ့တွေ့ဆုံချိန်သူပြောထားတဲ့အတိုင်းမွတ်စလင်တွေကိုအမေရိကန်နိုင်ငံကနေမောင်းထုတ်ဖို့နဲ့ရွှေ့ပြောင်းခြေချသူတွေအများဆုံးဝင်ရလမ်းကြောင်းဖြစ်တဲ့ Mexico နိုင်ငံနဲ့နယ်စပ်မှာဒရိုင်းနီတစ်ခုတိစောက်မဲ့ကိစ္စတွေကိုဆွန့်လွတ်ဖို့ဆန္ဒမရှိကြောင်းပြောခဲ့ပါတယ်။လာမယ့်အင်္ဂါနေ့ကျရင်တော့အရှေ့မြောက်ပိုင်းပြည်နယ်တွေဖြစ်တဲ့ Pennsylvania, Rhode Island, Connecticut, Maryland နဲ့ Delaware တို့မှာဒေါ်နယ်ထရမ့်နဲ့သူ့ရဲ့အဓိကပြိုင်ဘက်တက်ခရူးစ်တို့ပိုးပြီးတော့အကြိမ်နဲ့ရှင်ပြိုင်ကြရဖို့ရှိပါတယ်။အကျိုးလူထုစစ်တမ်းတွေမှာတော့ဒီပြည်နယ်၅ခုစလုံးမှာထရမ့်ကနိုင်ချေများနေပြီးဇူလိုင်လမှာကျင်းပမဲ့၄နှစ်တကြိမ်ပါတီညီလာခံမတိုင်ခင်သူ့ကိုထောက်ခံမဲ့ကိုယ်စားလှယ်အရေးအတွက်လုံလောက်အောင်ရမယ့်ပမာဏနာကိုပိုးပြီးနီးကပ်လာအောင်သူကစ조사နေတာဖြစ်ပါတယ်
။အီဂျစ်နိုင်ငံကပိုင်နယ်လို့ယူဆထားတဲ့ပင်လယ်နီအတွင်းကလူမနေတဲ့ကျွန်းနှစ်ခုကိုသမရအဗ်ဒယ်ဖတာအယ်စီစီကဆော်ရီအာရေဗျနိုင်ငံကိုပေးဖို့ဆုံးဖြတ်ချက်ချလိုက်တာကိုကန့်ကွက်တဲ့အနေနဲ့အီဂျစ်နိုင်ငံရဲ့အစိုးရအားလိုက်ရဖြစ်တဲ့ဆိုင်းနိုင်းလွတ်မြောက်ရေးနေ့ဖြစ်တဲ့ဒီကနေ့ဧပြီလ15ရက်နေ့မှာအစိုးရကိုစန့်ကျင်သူတွေထိုင်တပိတ်လုပ်ပြီးစန့်ကျင်ကန့်ကွက်ကြဖို့စီစဉ်နေပါတယ်။တင်းလာနေ့မှာဆန္ဒပြပွဲမဖြစ်ခင်အစိုးရကိုစန့်ကျင်သူဒါဇင်နဲ့ချီတဲ့တက်ကြွလှရှားသူတွေကိုအာဏာပိုင်တွေကလိုက်လာဖမ်းဆီးနေကြောင်းရှင်းနေများအဖွဲ့ကပြောပါတယ်။အဲ့ဒီရှင်းနေများအဖွဲ့ကဖမ်းဆီးခံထားသူ59ဦးရဲ့အမည်စရင်းကိုလည်းထုတ်ပြန်ခဲ့ပါတယ်။ဂျာတာပရီနီကစတင်ပြုလုပ်ခဲ့တဲ့အဲ့ဒီဖန်ဆင်းမှုတွေဟာမြို့တော်ကိုင်ရိုအတွင်းကကဖေးဆိုင်တွေနဲ့အိမ်တွေကိုဝင်ရောက်ဆင်းနေတာတွေလည်းပါဝင်ပါတယ်။ဒ တင်းငွေတွေကတန်းပြီကိုရုပ်မြင့်တန်ကြားကတစင်ပြောကြတဲ့မင်းငွန်းတွင်းအကျင့်နိုင်ငံသားတွေအနေနဲ့အစိုးရအဖွဲ့အစည်းတွေကိုမတမာသူတွေရဲ့ရံကနေကာကွယ်ကြဖို့သမရ LCC ကတိုက်တွန်းလိုက်ပါတယ်။သမရရဲ့အဲ့ဒီလိုပြောဆိုမှုကြောင့်ကြီးမားတဲ့တံပြန်ဆန္ဒပြမှုတွေဖြစ်ပေါ်မလားဆိုတဲ့တန်တရားဖြစ်မှုတွေထွက်ပေါ်လာသလိုအစိုးရနဲ့အစိုးရကိုစန့်ကျင်သူတွေအကြားပုံမပြင်းထန်တဲ့ထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့စိုးရိမ်မှုတွေလည်းထွက်လာခဲ့ပါတယ်။လေ့လာသူတွေကတော့တမရ LCC အပေါ်လူတွေရဲ့ထောက်ခံမှုရော့ကျလာနိုင်တယ်လို့သုံးသပ်ပြောဆိုကြပါတယ်
။တူရကီတမရ27အာဒိုဝမ်ကိုတိတ်ခါကြအောင် Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တဲ့နေတာလက်အမျိုးသမီးသတင်းတောက်ကိုတနင်္ဂနွေနေ့မနက်မှာတူရကီရဲတပ်ဖွဲ့ဝင်တွေကနေအိမ်ကနေဖမ်းဆီးသွားခဲ့ပါတယ်။ Dutch Metro သတင်းစာရဲ့နာမည်ကြီးပင်တိုင်ဆောင်ပါရှင်Hebrew Uma ကတွတ်တလူမှုကွန်ရက်ကနေပြီးတော့ရက်တဖွဲ့ဝင်တွေသူ့အင်ရှေ့မှာရောက်နေကြောင်းနဲ့သူ့ကိုမေးစရာရှိလို့ရဲဌာနကိုခေါ်သွားကြောင်းရေးခဲ့ပါတယ်။နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Haman Ben Geldiran ကဥမာဖန်းခံရကြောင်းအတည်ပြုပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ခဲ့ပါဘူး။တူရကီကောင်စစ်ဝင်ရုံးကနေနယ်သာလန်မှာရှိနေတဲ့တူရကီအဖွဲ့အစည်းတွေကိုသမ္မတအာဒိုဝန်ကိုလူမှုရေးကွန်ရက်စာမျက်နှာတွေမှာတိုက်ခါချတဲ့သူတွေကိုသတင်းပို့ရမယ်အီးမေးလ်တစ်စောင်ပို့ခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲဥမာရေးခဲ့တဲ့စောင်းပါကြောင့်နိုင်ငံရေးကရက်ရိုက်ခတ်မှုတွေဖြစ်လာခဲ့တာပါ။နယ်သာလန်ဝန်ကြီးချုပ်ကဒီအီးမေးလ်တူရကီအာဏာပိုင်ဒီအီးမေးလ်နဲ့ပတ်သက်လို့တူရကီအာဏာပိုင်တွေကိုမေးမယ်လို့ပြောလိုက်ပြီးတူရကီအစိုးရကဘာကိုမျှော်လင့်တယ်လဲဆိုတာတော့သူမသိသေးဘူး။လို့လည်းပြောသွားခဲ့ပါတယ
်။ UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါဗရင်းနေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအခုရက်ပိုင်းတွေအတွင်းမိုးလေဝသဖောက်ပြမှုတွေဖြစ်ပေါ်နေတာမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုင်းဒေသကြီးတချို့မှာရှိတဲ့မြို့နယ်တော်တော်များများမှာလေပြင်းတိုက်ခတ်ပြီးမိုးသီးကြီးတွေကျခဲ့တဲ့အတွက်လူတချို့သေဆုံးခဲ့သလိုတရိတ်ဆန်တွေပါသေဆုံးခဲ့ပြီးအင်းဒီနဲ့တခြားအဆောက်အဦပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်။မိုးသီးအဆိုးဆုံးကျခဲ့တဲ့ဒေသတွေဟာမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။စနေနေ့နေ့လယ်2နာရီခွဲလောက်ကတိုက်ခတ်ခဲ့တဲ့လေပြင်းကြောင့်စကိုင်းတိုင်းဒေသကြီးဝက်လက်မြို့နယ်မဲကုန်းကျွရွာမှာအင်ဂျင်85လုံးလောက်ပျက်စီးသွားခဲ့တာမှာအမျိုးသမီးသေဆုံး2ဦးသေဆုံးပြီး3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။အခင်းဖြစ်တဲ့နေရာကိုစကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တွားရောက်ကြည့်ရှုခဲ့တယ်လို့ဆိုပါတယ်။စကိုင်းတိုင်းဒေသကြီးအတွင်ဝက်လက်မြို့အထက်ပိုင်းဒေသမှာရှိတဲ့ကလေးမြို့မှာလည်းအေပြီလ24ရက်မနေ့ကလေပြင်းတိုက်ခတ်ပြီးမိုးသီးကြီးတွေကျခဲ့တဲ့အတွက်အင်ဂျီ450လောက်ပျက်စီးသွားခဲ့ပြီးတော့4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။အခုအချိန်ထိတော့သေဆုံးသူအရေအတွက်အတိအကျနဲ့ပျက်စီးဆုံးရှုံးမှုပမာဏဘလောက်ရှိတယ်ဆိုတာတော့မသိရသေးပါဘူး။မြန်မာနိုင်ငံအလယ်ပိုင်းနဲ့အထက်ပိုင်းဒေသတွေကမှာအဲ့ဒီလိုရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေပြီးနေတဲ့အတွက်ကြောင့်မိုးလေဝသဇလဗေဒဌာနကညွှန်ကြားချက်ထုတ်ပြန်ထားတဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်ပြီးအသွားအလာနေထိုင်သတိထားကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တောင်ရက်ကန်တောင်ရက်ကွက်ကရွှေပြည်သူစားတောက်ဆိုင်မှာတင်းငွေနေညကမိလောင်မှုဖြစ်သွားခဲ့တာမှာစားတောက်ဆိုင်နဲ့တွဲရဲ့စိတ်ဖွင့်ထားတဲ့စေကံအပေါ်ရက်ကနေမိဆလောင်တယ်လို့ယူဆရကြောင်းမိသားဌာနကပြောကြားပါတယ်။
စနေနေ့ကမြောက်ကိုရီးယားနိုင်ငံရဲ့ရေငုပ်သင်္ဘောကပြစ်လွတ်တဲ့ပက်ထိန်တပ်ဒုံးကျည်စနစ် SLBM စံတပ်မှုဟာကုလသမဂ္ဂရဲ့ဒီဇယ်ဆုံးဖြတ်ချက်တွေကိုနောက်တစ်ခါထပ်ပြီးစိုးစိုးဝါးဝါချိုးဖောက်လိုက်တာဖြစ်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံတကာတင်းမာမှုတွေတိုးလာချိန်မှာအခုလိုဒုံးကျည်စံတပ်ပြစ်လွတ်မှုတွေကမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ပြစ်လွတ်တဲ့စနစ်ကိုပိုးပြီးအားဖြည့်ရကြနေကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တနင်္ဂနွေနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ဒီဇယ်ဆုံးဖြတ်ချက်တွေကိုလိုက်နာဖို့မြောက်ကိုရီးယားကိုဖိအားပေးတဲ့အနေနဲ့အရင်သတင်းပတ်အနေငယ်တုန်းကပဲပိတ်ဆို့တံခတ်မှုအစ်စ်တွေချမှတ်ထားခဲ့တာဖြစ်ပြီးအခုလည်းလုံခြုံရေးကောင်စီကနောက်ထပ်ကြီးမားတဲ့အရေးယူမှုတွေကိုချမှတ်မှာဖြစ်ကြောင်းဒီကြေညာချက်ထဲမှာပဲသတိပေးထားပါဗျ။မြောက်ကိုရီးယားအစိုးရပိုင်းသတင်းစာမှာတော့ကောင်ဆောင်ကင်ဂျုံအွန်ကိုတိုင်းစောင့်ကြည့်ခဲ့တဲ့ရင်မုတ်တင်မောကနေပြစ်လွတ်တဲ့နောက်ဆုံးစံတပ်မှုအောင်မြင်ကြောင်းတက်တည်ပြနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစံတပ်မှုမအောင်မြင်ခဲ့ကြောင်းနဲ့ဒုံးလက်နက်ဟာပင်လယ်ထဲကျမသွားခင်ကီလိုမီတာ30ထက်ဝေးပြီးမရောက်ခဲ့ကြောင်းပြောပါတယ်ရှင်
။ထောင်ပေါင်းများစွာသောနီပေါ်နိုင်ငံသားတွေဟာငရင်တန်းကြောင့်အိုးအိမ်ဆုံးရှုံးခဲ့ပြီးယာယီတဲတွေမှာနေထိုင်နေရသူ၄တန်းလောက်ရှိနေပေမဲ့ပြန်လည်ထူထောင်ရေးအတွက်လွန်လောက်တဲ့အကူအညီတွေမရပါဘဲဖြစ်နိုင်တဲ့အချိန်မှာပဲသေဆုံးခဲ့သူပေါင်း 9000 နီးပါးအတွက် 1NJ ကွဲပွဲတနည်းပြနေပါလေအခမ်းအနားကိုတနင်္ဂနွေနေ့ကကျင်းပခဲ့ကြပါတယ်။နီပေါ်နိုင်ငံမြို့တော်ခတ်မန်ဒူမြို့လယ်ကငရင်တန်းကြောင့်ပြိုကျခဲ့တဲ့ဒါရာဟာမြို့စဉ်ပြည်ကြီးနေရာမှာဝန်ကြီးချုပ်ခတ်ဂါပရာဆတ်အိုလီကလွမ်းသူပန်းခွေချခဲ့ပါတယ်။အဲ့ဒီမြို့စဉ်ကြီးဟာအေပိလ25ရက်နေ့ကလှုပ်သွားခဲ့တဲ့ငရင်တွင်းပြိုကျခဲ့တာဖြစ်ပြီးအဲ့ဒီမှာလူပေါင်း132ဦးသေဆုံးခဲ့ပါတယ်။နိုင်ငံတကာကနီပေါ်ငရင်ပြန်လည်ထူထောင်ရေးအတွက်အမေရိကန်ဒေါ်လာ 4.1 ဘီလီယံအကူအညီပေးဖို့ကတိပြုခဲ့ပေမဲ့အခုအချိန်ထိ 1.3 ဘီလီယံပဲနီပေါ်နိုင်ငံကိုပေးပို့နိုင်သေးတယ်လို့ဆိုပါတယ်
။အီကွေဒေါ်နိုင်ငံမှာငလင်ကြောင့်သေဆုံးသူ654ဦးရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။နှစ်ပေါင်း80အတွင်းအဆိုးဆုံးလှုပ်ခတ်ခဲ့တဲ့ငလင်ကြောင့်အီကွေဒေါ်နိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်မှာလူပေါင်း 12,500 ထိခိုက်ဒဏ်ရာရခဲ့ကြပြီးနောက်ထပ်58ဦးပျောက်ဆုံးနေဆဲဖြစ်ပါတယ်။အမိမြေအတွက် 1NJ ကွဲရတဲ့နေရက်တွေပါပဲ။တိုင်းပြည်ဟာဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်လို့သမ္မတကပုံမှန်စနေနေ့ထုတ်လွှင့်နေကြရုပ်မြင့်တန်ကြားအစီအစဉ်ကနေပြောသွားခဲ့ပါတယ်ရှင်။
ထက်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုစားဝင်းလှိုင်နဲ့မခွာညူတို့ပြောပြခဲ့တာဖြစ်ပါတယ်။အခုရင်ဆုံးတော့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအကြောင်းသတင်းတော်ကိုစပါမယ်။သူရဥရှိမှန်ပါဝင်ပြီးခိုင်ဖြိုးပါတီရဲ့ခေါင်းဆောင်တချို့ကိုပါတီဝင်ဖြစ်ကနေဖေရှားထုတ်ပေးတာမျိုးတွေလုပ်နေတဲ့ဟာပါတီတွင်စီတုံးညင်ညွတ်ရေးကိုထိခိုက်စေသလိုဒီလိုလောက်ရကြောင့်ရွေးကောက်ပွဲမှာအရှုံးနဲ့ရင်ဆိုင်ခဲ့ရတဲ့အကြောင်းပါတီခေါင်းဆောင်တချို့ကသုံးသပ်ကြပါတယ်။ပြည်ခိုင်ပြိုးပါတီဟာပါတီမီခံထားတယ်ဆိုပေမဲ့နိုင်ငံရေးပါတီအတွင်ဆောင်တဲ့ပါတီတစ်ခုမဟုတ်ဘူးလို့လည်းတုံ့သက်သူတွေကပြောနေကြပါတယ်အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ
်သူရဥရှိမန်းကိုပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာထူးကနေပြီးခဲ့တဲ့နှစ်ဩဂုတ်လ12ရက်နေ့မှာဖြုတ်ချခဲ့ပြီးနောက်ပိုင်းသူရဥရှိမန်းအပါအဝင်သူနဲ့နီးစပ်သူတွေကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းပါတီကနေထုတ်ပြတဲ့ကိစ္စမှာသူတို့ပါတီဗဟိုကော်မတီဝင်တွေကိုယ်တိုင်မသိရှိရကြောင်း2010ခုနှစ်ရွေးကောက်ပွဲမှာမြင့်ညာမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့သူလက်ရှိပြည်ခိုင်ဖြိုးပါတီဗဟိုကော်မတီဝင်ဦးဝင်းမြင့်က VOE ကိုပြောပါရစေ
။တရားဝင်စာလက်ထွက်တာမဟုတ်ဘူး။သတင်းထုတ်ပြန်တာလည်းမရှိဘူး။ဟိုနည်းနည်းလေးခိုင်လုံတာကတော့ခါတိုင်းကသူတို့ဟိုတွဲဘက်ထွေတင်မှုတင်းစော်တို့ဦးမောင်သိန်းတို့ခေတ်ကသူတို့ကိုစားပြောပြောနေတယ်ကိုတင်းစော်ဆိုတာကျွန်တော်တို့လိုဗဟိုကော်မတီဝင်ပေါ့သူကဌာနချုပ်မှလည်းအဲဌာနကြီးမှုတစ်ခုခိုင်ထားတာဆိုတော့သူကပြောတယ်ဆိုလို့ဒါကျွန်တော်တို့ကလည်းဒါဖြစ်နိုင်တယ်လို့ဒီလိုပဲသုံးသပ်လို့ရတာပေါ့ဒါကတော့သူတို့စီစီကဆုံးဖြတ်တယ်ထင်တယ်စီစီတော့ဒါပါတီဝင်ဖြစ်လက်ခံခြင်းတို့ပါတီဝင်ဖြစ်ကထုတ်ပယ်ခြင်းတို့တော့ဟိုလောက်ခွင့်ရှိတာပေါ့ဗျာသူတို့ကလည်းပဲတကယ်တမ်းကျတော့ procedure အရတော့ဒီစီကံထိန်းသိမ်းရေးကနေပြီးတော့စစ်ဆေးရမယ်စစ်ဆေးပြီးတော့တွေ့ရှိချက်ကိုစီစီကိုတင်ပြရမယ်စီစီကအဆုံးဖြတ်နဲ့လောက်ရမယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်တယ်ဗျာ
အခုလိုပါတီတွင်ဖြုတ်ထုတ်ရှင်းလုပ်နေတဲ့ကိစ္စဟာပါတီတွင်စီးလုံးညီညွတ်ရေးကိုထိခိုက်စေတယ်လို့ဦးဝင်းမြင့်ကသုံးသပ်ပါတယ
်။ဆက်ပြီးတော့ကျွန်တော်တို့ဖြစ်ကြတဲ့ကပါတီတွင်စီးလုံးညီညွတ်မှုတော့ဒါကတော့မဖြစ်တဲ့နဲ့မဖြစ်တတ်တာပေါ့ဗျာလို့ကျွန်တော်တို့အစတည်းကအဲ့လိုပဲကျွန်တော်အနေနဲ့ခံယူရတယ်။ဒီပြီးခိုင်ပြိုးပါတီဆိုတာကိုရောတက်မတော်ရဲ့ခေါင်းဆောင်ကြီးတွေကနေစတင်ပြီးတော့တရေတဲပြီးတော့လူမျိုးရေးအသင်းနဲ့ပေါက်ပွားလာတယ်။အဲ့ကလေးကဒါဦးရွှေမန်းတို့ဦးသိန်းစိန်တို့ဆိုတာလက်တွဲပေါ်တွေပဲဟိုကျုံမူကြီးတန်းရွှေရဲ့လမ်းညွှန်မှုအောင်မှာတသိတန်တမိန်နဲ့လုခဲ့ကြပြီးတော့ဟလာဒီမိုကရေစီလည်းဖြစ်ကြရောဒိုင်ဘာရှင်းနေဖြစ်ပြီးတော့အသွင်မတူတာတွေကိုဟလာအမြင်မတူတာတွေကိုမငြိနိုင်နိုင်မဲနဲ့မပေါင်းစပ်နိုင်မဲနဲ့ကြောင်းတဲ့တရားအကျိုးတွေဟလာလွတ်တော်ဘက်ကဆရာလုတဲ့အစိုးရအဖွဲ့ကလည်းလွတ်တော်ဘက်ကခိုင်းတာမလုပ်ဘူးအဲဒီလိုကြောင်းတဲ့တရားသဘောထားတွေဆန့်ကျင်ပြီးတော့လာအထင်ငော်တွေပွတ်တိုက်မှုတွေဖြစ်လာပြီးတော့ဒီကြတနာဖြစ်လာတယ်လို့ကျွန်တော်တို့အဲ့လိုထင်တယ်အဲ့လိုလုပ်ချင်းအပြင်လည်းကျွန်တော်တို့ဒီ15မှာလိုမရှိမှာအာကျွန်တော်တို့ရုပ်ောက်ပွဲမှာရှုံသွားတာတကြောင်လဲပါတယ်ဒါကြောင့်ဒါပါတီကိုပြန်အဖတ်ဆဲတဲ့အနေနဲ့လှုပ်သလားရန်ညိုးရန်သားကိုအပြတ်ရှင်းတဲ့သဘောနဲ့လှုပ်သလားဒီနှစ်ခုတော့တစ်ခုပေါ့ဗျာ
နိုင်ငံရေးသုံးသပ်သူဦးစီသူအောင်မြင့်ရဲ့အမြင်ကတော့
အဲ့ဒါကတော့ဟိုဘာမှမပြောနိုင်ဘူးပြောနိုင်တာတစ်ခုတည်းပဲသူတို့ကပါတီတစ်ခုအနေနဲ့ဖြစ်ပြီးဆိုရက်တီဖို့ကြိုးစားရမယ်လေရက်တီဖို့အတွက်ကိုအခုပြထမအဆင့်မှာသူရှင်းတာလင်းတာလုပ်တယ်အဲပြီးတော့မှနောက်သူပြန်စုဖွဲ့တာတွေပြန်လုပ်မယ်ဒီအတွက်ကိုသူလုပ်တာပဲနောက်ရေရှည်သူတို့ရဲ့ဟိုလုပ်မဲ့ကြိုင်မဲ့ဟာတွေကဘာလဲဆိုတာတော့ကြီးညာတာလည်းမရှိသေးဘူးမြင်လည်းမမြင်ရသေးဘူးသူတို့စစ်တပ်ကြောတော့ခံနေလို့ပဲသွားမလားအဲဒါမှမဟုတ်ရင်တကယ်ဟိုဘာလဲမဲရအောင်လုပ်တဲ့လူလူကြိုက်အောင်လုပ်တဲ့ပါတီဖြစ်လာမလားအဲဘာဖြစ်လာမလဲမသိနိုင်ဘူးပေါ့နော်ပြည်ကြတာတစ်ခုကတော့တိုင်းပြည်မှာဆရာနာသိမ်းတာမဖြစ်ဘူးဟိုဘာမှလည်းအပြောင်းလဲတွေတူရှာမဖြစ်ဘူးဆိုရင်တော့လာမယ့်2020 2025တို့မှာဒီပြည်ခိုင်ပြပါတီဆိုတာဘယ်တော့မှအာဏာရလာမှာတော့မဟုတ်ဘူးသူကလူတို့ဟိုကြိုက်တဲ့ပါတီမဟုတ်ဘူးလေ
ပြည်ကမျိုးပါတီခေါင်းဆောင်တချို့ကိုပါတီကနေအခုလိုထုတ်ပြစ်လိုက်တာကြောင့်မြန်မာဒီမိုကရေစီလမ်းကြောင်းကိုအနှောက်အယှက်အဟန့်တားတွေဖြစ်လာနိုင်မလားဆိုပြီးနိုင်ငံရေးအတိုင်းဝန်ကြားစိုးရိမ်မှုတွေရှိလာပါတယ်။တကယ်တော့ပြည်ကမျိုးပါတီဟာနိုင်ငံရေးပါတီအသွင်ဆောင်တဲ့ပါတီမျိုးမဟုတ်သေးဘူးလို့ဦးစီသူအောင်မြတ်ကထောက်ပြပါတယ်
။နိုင်ငံရေးပါတီတခုလိုတော့မှသူတို့ကမတိဆောက်ထားဘူးလေ။သူတို့ကလွယ်လွယ်လေးတွက်တာ哦။ဟိုရင်ခေတ်တော်လိုဆက်နာရှင်လိုမျိုးဒါနမေကြီးလှုပ်ထားမယ်ဆိုင်းမှုချိန်ထားမယ်။အပေါ်မှာခေါင်းဆောင်တွေကတက်လာမယ်။ခေါင်းဆောင်တွေနာသွားမယ်နောက်ကောင်းဆုံးအစ်တီပြန်ပေါ်လာမယ်အဲ့ဒီနည်းနဲ့တို့ကစုဖွဲ့ထားတာလေဒီလိုနိုင်ငံရေးပါတီဆိုတာကပါတီဝင်တွေများများစုရမယ်ကိုယ်ထောက်ခံတဲ့လူတွေများအောင်လုပ်ရမယ်အဲပြီးရင်တော့တူတူကြိုက်တာတွေလုပ်ရမယ်အဲ့ဒီအတွက်ပါတီကိုစနစ်ကြပေါ့နိုင်ငံရေးပါတီနဲ့တူတူတန်တန်ဖျက်အောင်တည်ထောင်ရမယ်အဲ့လိုမျိုးတွေပါတခုမှမလုပ်ခဲ့ဘူးလေ
1993ခုစက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးအစင်းကို2010ရွေးကောက်ပွဲဝင်နိုင်မှုအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးUSDP ပါတီအဖြစ်2010ဇွန်လမှာမှတ်ပုံတင်ခဲ့တာဖြစ်ပြီးဘူဂျုံကြီးဟောင်းသိန်းစင်ကဥက္ကဋ္ဌအဖြစ်တာဝန်ဆယူခဲ့တာဖြစ်ပါတယ်။ဦးသိန်းစင်တမရဖြစ်သွားပြီးတဲ့နောက်ပိုင်း2011ခုနှစ်တည်းမှာသူရဦးရွှေမန်းကယာယီဥက္ကဋ္ဌအဖြစ်ပြည်ကံမျိုးပါတီကိုကူးဆောင်ခဲ့ချိန်နောက်ပိုင်းပါတီတွင်အင်အားပြိုင်ဆိုင်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးအဖြစ်တန်တမာနေနဲ့တွေ့ဆုံရမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။တချိန်ကစစ်အစိုးရလက်ထက်မှာဘာမှကနေမြန်မာအဖြစ်ပြောင်းလဲခဲ့တဲ့အချိန်ကစလို့နိုင်ငံရေးအရာခြေတင်ဖြစ်စရာတွေနဲ့အတူအခေါ်အဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်အမိကတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆကြပါသလဲ။တယောက်တစ်မျိုးအခေါ်အဝေါ်မကွဲအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုအင်္ဂါညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်း file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email စာမျက်နှာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။အင်္ဂါနေ့ည9:00မိနစ်တိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါမယ်။အခုတော့မြန်မာအရေးဆွေးနွေးခန်းအပတ်စဉ်အစီအစဉ်ကိုနားဆင်ရပါတော့မယ်။ရွေးကောက်ပွဲရလအရပေါ်ပေါက်လာတဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံအတွင်းလက်တလောပေါ်လာတဲ့အပြောင်းလဲတွေထဲမှာအချင်းချောင်တွေရဲ့အခြေအနေတွေတိုးတက်လာတာဖြစ်တယ်လို့မကြာသေးခင်မုံရွာချင်းတောင်ကနေလွတ်မြောက်လာတဲ့စာရေးဆရာထင်းထင်းဦးက VOE ကိုပြောပါရယ်။ဘာသာရေးအရဝေဖန်ပြောဆိုမှုနဲ့ဆွဲချက်တင်အကျဉ်းချခံခဲ့ရတဲ့ဦးထင်းထင်းဦးကဒီမိုကရေစီနိုင်ငံတစ်ခုအမှန်တကယ်ဖြစ်လာဖို့ဆိုရင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်ဝေဖန်ခွင့်အပေါ်အကန့်အသတ်မရှိသင့်ဘူးလို့လည်းပြောဆိုပါတယ်ဦးထင်းနေဦးနဲ့မိုက်အင်ဂျင်နီယာကဆက်တွေ့မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ဖက်စည်းပုံခြေကဥပဒေပုံမှန်204ပုံမှန်ခွဲကာကြီးအရာသမရဦးထင်ကျော်ရဲ့ပြစ်ဒဏ်လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့လွတ်လာသူတွေထဲမှာလူသိများတဲ့နိုင်ငံရေးအကျဉ်းသားအချို့လည်းပါဝင်ပါတယ်လူခွင့်ရည်နဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူလည်းဖြစ်တဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နော်အောင်လှလူခွင့်ရည်ကာကွယ်ရေးလှုပ်ရှားနေသူကိုနေမျိုးစင်လူမှုအဖွဲ့အစည်းအရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးတရင်ဖော်ပြမှုနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Unity Journal ကအက်ဒီတာချုပ်အပါအဝင်တရင်သမား5ဦးအထက်ကျုပ်စက်ရုံအလုပ်သမားတွေရဲ့ဆန္ဒပြပွဲတွေကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံခဲ့ရတဲ့အလုပ်သမားအရေးလှုပ်ရှားသူ၄ဦးနောက်မဘာတာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရတဲ့စာရေးဆရာထင်းလင်းဦးတို့ဖြစ်ပါတယ်။အခုလိုသမရလွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာတာနဲ့ပတ်သက်ပြီးဧပြီလ18ရက်နေ့ကမုံရထောင်ကနေလွတ်လာတဲ့စာရေးဆရာထင်းလင်းဦးကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစာပြီးဖြေဆိုပါတယ်။
ညာဆက်တနာီဝယ်စလောက်တည်းလာတင်းပြီတဲ့ကြားတဲ့ကျွန်တော်တို့ရှိကိုဖက်စင်လာပါပြီတဲ့လာနှုတ်ဆက်တာကြားတဲ့ Happy New Year ပါခင်ဗျာတဲ့အဲ့ဒီမှာထောင်ပိုင်ကြီးပေါ့ထောင်ပိုင်ကြီးဆိုတာကငွေသာထောင်ကသူကကာကြီးထောင်အဆက်ဖြစ်သွားတဲ့အခါကျတော့အဲထောင်ပိုင်ကသူကဒုံမှုပေါ့ဒုံမှုအဆက်လာတယ်ကြာပစ္စည်းတွေတင်ထားလို့ရပါပြီတဲ့ နှစ်သစ်မင်္ဂလာမှာမနေ့9နာရီနိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့မိန့်ခေါ်ပြောအပြီးမှာကြောက်ကိုကျွန်တော်တို့ထုတ်ပြရပါတော့မယ်တဲ့မနေ့9နာရီတော့9နာရီခွဲလောက်မှာဒီလိုလာပြီးတော့ခေါ်ပါတယ်ခေါ်တဲ့အခါကျတော့အဲ့ဒီအချိန်မှာအကွာလဲတိုက်ထဲမှာမုံရွာထောင်ရဲ့တိုက်ထဲမှာစာအုပ်တွေကအိတ်သုံးလုံးရှိတယ်မြန်မာပြောမယ်ဆိုရင်အဲ့ဒီအိတ်သုံးလုံးဒီလိုထမ်းထုတ်တာပေါ့အဲ့ပြီးတော့ကြားတဲ့ကြားရဲ့မိတ်ဆွေတွေမုံရွာမြို့ကမိတ်ဆွေတွေရောက်ပါပြီကျန်စနေစီလည်းဖုန်းဆက်ပေးပြီးပါပြီအကုန်လုံးပေါ့သူတို့အားလုံးလုပ်ပြီးပါပြီလို့ပြောတယ်ပုံမှားလို့တော့လေအဲ့တိုင်းမဟုတ်ပါဘူးအဲ့တော့မုံရွာထောင်အပြင်မှာမိတ်ဆွေတွေရောက်နေပါပြီဆိုတော့အဲဟုတ်ပြီကြာပြီထွက်ကြတာပေါ့အဲအဲ့ဒီအချိန်မှာထောင်မူးလုပ်တဲ့ပုဂ္ဂိုလ်နာမည်တော့မသိပါဘူးဆိုတော့သူကအသိရောက်လာတာဖြစ်တဲ့အတွက်နာမည်တော့ကိုအောင်မပြောမိဘူးစဖတ်ပြပါတယ်နိုင်ငံတော်သမားကြီးရဲ့မိန်ကောမှာအဲနိုင်ငံတော်သမားကြီးရဲ့မိန်ကောဖတ်ပြတယ်ပြီးတော့နိုင်ငံတော်ရဲ့ပြန်တဲ့ဆက်ရပါတယ်ဥထင်လင်းဦးကိုဒီလိုဒီနေ့ဒီရက်မှာဒါကိုထွက်လိုက်ပါပြီလို့ဟာပြပါတယ်အဲ့ဒီဟာတွေဖတ်ပြပြီးတော့လွတ်တဲ့ဝရမ်းပေါ့နော်ထုတ်ပြီးတယ်အပြီးတော့ကျွန်တော်အမတ်တရဓာတ်ပုံရဲပြရစီအဆက်ကိုလည်းသိနေရဖို့ပါလို့ပြောပြီးဓာတ်ပုံရဲတယ်အဲ့ဒါလေးပါပဲအရင်တော့ကောင်းနေမှာကောင်းနေမှာပေါ့ညီမရယ်နော်အခုတော့သူတို့ပြောင်းလဲခြင်းနေပြီလို့မသိသေးခြင်းနဲ့ပေါ့နော်
အဲ့တော့မုံရထောင်ထဲမှာဘလို့အပြောင်းလဲတွေဖြစ်တာကိုမြင်ခဲ့တာလဲရှင
်။ဟိုးအခြေပိုင်းကာလတွေမှာဟိုပဲဟင်းဆိုတာကဟိုအေးကျဲကြောက်တောက်ဖြစ်တဲ့ဆာဖြစ်တယ်မြင်မှာထောင်ထဲမှာနော်။ဟိုအမဲသားကျွေးရမယ့်နေမှာအမဲသားဆိုတာမမြင်ရဘူးမြင်မှာအဲ့ဒါမျိုးတွေရှိခဲ့ဘူးရှိခဲ့တယ်။ဘသူ့အမသားစီနာရီလို့မပြောပါဘူး။ဒါပေမဲ့အဲ့ဒီရေကောက်ဝဲကနှုံးမှာရှိရနေပြီးသွားတော့နော်လုံးမရှိရနေပြီးတော့နောက်ပိုင်းမှာပဲဟင်းနေပြည်လာတယ်ညီမပြီးလုံးဟင်းဆိုရင်လေဟိုးအရင်တော့တာလာဘောလို့ထောင်ထဲမှာခေါ်ကြတယ်သူတို့ကသူတို့ပြောတဲ့တာလာဘောဆိုတာဆင်းရဲရက်တွေအကုန်ပြုတ်ထည့်လိုက်တာဒါဆိုတာလာဘောပဲတခါကလေးကျလို့ရှိရင်ဟိုကစွန်းရက်တွေပြုတ်လိုက်ရင်လည်းတာလာဘောပဲနော်တခါကလေးမှဟိုဂေါ်ဖီတုပ်တွေပြုတ်လိုက်ရင်လည်းတာလာဘောသူတို့ကအဲ့လိုပြောတာအဲ့ဒီတာလာဘောဆိုတာအပြီးအရွယ်ပြုတ်ကြည့်တော့ပေါ့အခုကျတော့အဲ့လိုမဟုတ်ဘူးဘာပြောင်းလဲလာလဲဆိုတော့ဒီဆုံးသေးဆိုတဲ့ပုံစံကိုအခုကပြည်ကြီးရင်မြင်လာတဲ့ခရမ်းပြီးပါတယ်ဘူးပြီးပါတယ်အာတခြားအပေးတော့ရှိပြီးပါတယ်သက်သက်ဖြင့်ပြည့်ပြည့်လေးလေးကိုမြင်လာတဲ့အဲ့ဒါဟာမေတော်ဆန်းစုကြည်ရဲ့အောင်ပွဲနဲ့သမထာကြီးဥထင်ကျော်တက်ပြီးရဲ့နောက်ပိုင်းမှာအဲ့ဒါမြင်လာတဲ့အဲ့ဒီဆိုင်ကတော့ထောင်ထဲမှာမေးပါတယ်ထောင်မိုင်တို့ထောင်မှုတို့အကုန်မေးတယ်မေးတဲ့အခါသူကပြောတယ်အရင်တော့ကဘတ်ဂျက်ကကျွန်တော်ဘလို့မှအကျဉ်းသားတွေကိုအဲ့လိုကြည့်လို့မရဘူး။အခုကြတယ်ဘတ်ဂျက်ကကြတော့ကျွန်တော်တို့အဲ့လိုကြည့်လို့ရပါပြီလို့သူတို့အဲ့လိုပြောကြတယ်။ဘယ်သူ့ဘုံမှာတာစီနာခြင်းမရှိဘူး။ဆင်းရဲတကပြောကြတာ
။ဆရာကဒီ NLD ကထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမေးချင်ပါတယ်။မဘာသာကိုဝေဖန်တဲ့အစာပေးဟောပြောပွဲနဲ့ပတ်သက်ပြီးတော့ဆရာဖန်ဆီးခံရတဲ့အချိန်မှာ NLD ဘက်ကလည်းပါတီစည်းမျဉ်းစည်းကမ်းတွေကိုချိုးဖောက်တယ်ဆိုပြီးတော့ဟိုဆရာကိုအဖွဲ့ဝင်ဖြစ်ကနေထုတ်လိုက်တဲ့အပေါ်မှာပေါ့နော်။အဲ့တော့ကဆရာဘလို့ခန်းစားရလဲအဒီပေါ်မှာဘလို့မြင်လဲရှင်
။ဘာမိုင်တယောက်ကိုငယ်လေးဒုံးနဲ့ရိုက်လိုက်တယ်လို့ပဲခန်းစားရတာ။နည်းနည်းဆိုးတဲ့ဘာမိုင်ကိုဒုံးနဲ့ရိုက်လိုက်တယ်လို့ပေါ့။အဲ့လိုပဲခန်းစားရတာ။ဘာလို့လဲဆိုတော့အဲ့ဒီအချိန်ကာလမှာမြန်မာနိုင်ငံတဝန်းလုံးလှည့်ပြီးတော့စာပေဟောပြောနေရ။ဆင်းရဲပြောမယ်ဆိုရင်တော့စာပေဟောပြောတယ်ဆိုတာနိုင်ငံရေးဟောပြောတာ။အဲ့လိုအချိန်ကာလမျိုးမှာကံကိုကံကောမျိုးနဲ့အပိုင်မှာဆိုရင်ကျောဆိုတဲ့ဒေသပေါ့နောက်တစ်ခါရဲမပင်ပေါ့နောက်တစ်ခါဖလင်းကြီးပေါ့အဲဒီလိုဒေသတွေမှာဘာတွေ့ရလဲဆိုတော့ဒေါအောင်ဆန်းစုကြည်အစိုးရတက်လာရင်ပဲဟိုဘောဆလင်းအစိုးရတိုင်းပြည်ကိုသိမ်းတော့မဲ့ပုံစံမျိုးပေါ့ဆာရွက်ဆာရက်နေဝေးတာဟုတ်အဲဒီလိုဆာရွက်ဆာရက်နေဝေးတဲ့အခါကျတော့မခံနိုင်ဘူးပေါ့ဟုတ်မှမဟုတ်တာဟုတ်အဲဒီလိုမဟုတ်တာမျိုးကိုပြောတဲ့အခါကျတော့မခံနိုင်ဘူးပေါ့အဲ့လိုပုံစံမျိုးတွေမှာဒေါ်ဆန်းစုကြည်ရဲ့သားတွေမွတ်စလင်ခံယူသွားပြီးတော့ဒေါ်ဆန်းစုကြည်ရဲ့သားတွေကအစ္စလာမ်နိုင်ငံသားခံယူသွားပြီးတော့ဆိုပြီးတော့ကြော်ညာပြီးတော့သတင်းစာဆောင်တွေမှာဖြန့်ဝေတဲ့အခါနော်ဘယ်လိုမှမခံနိုင်ဘူးဟုတ်ပါမဟုတ်တာဒါမျိုးတော့မလုံးနဲ့ဆိုတဲ့စိတ်မျိုးကအခုစိတ်ကတော့ဖြစ်လာအဲ့လိုဖြစ်လာတဲ့အခါကျတော့ဒါကတက်တက်ပဲတိုက်ခိုက်တာပဲလူမျိုးရေးတိုက်ခိုက်တာပဲ။ဘာသာရေးတိုက်ခိုက်တာပဲ။တိုင်းပြည်ကိုဥဆောင်မဲ့ပုဂ္ဂိုလ်တယောက်ကိုဟောတိတိကျကျပြောရမယ်ဆိုရင်တိုင်းပြည်ကပြော်လှည့်ပြီးတော့
ဥဆောင်စီခြင်းနဲ့ပုဂ္ဂိုလ်တရားကိုတတ်တဲ့မဲ့တိုက်ခိုက်တာဘယ်ဆိုပြီးတော့အဲ့လိုသိချင်မှာမခံရနိုင်ကြတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဟိုကပြောတာ။အော်ဗုဒ္ဓဘာသာရဟန်းတော်တွေဘုန်းကြီးတွေအနေနဲ့ဒီလိုမျိုးတွေမပြောနိုင်ဘူးဒီလိုမျိုးတွေမလုပ်နိုင်ဘူး။ဒါတွေကဗုဒ္ဓဘာသာရဟန်းတွေလည်းမထိုင်ဘူးဆိုတာမျိုးဟိုကပြောတာ။အဲ့ဒါကတော့အောင်ဆန်းစုကြီးကလည
အဲ့ဒီမှာခင်လေးဦးအသိခင်လေးဦးရဲ့စိတ်အတူနဲ့ပဲပြောတာဒါပဲ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာဟိုမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်ထောက်ပြတာတွေရှိခဲ့ပါတယ်။အဲ့တော့အခုအစိုးရတဲ့လက်ထက်မှာသာသနာရေးနဲ့ပတ်သက်လို့ပေါ့နော်။ဟိုပြုပြင်ပြောင်းလဲတာပဲဖြစ်ဖြစ်ဒီသာသနာရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘက်ကဘလို့ညှော်လင့်ထားတာတွေရှိလဲရှင်
။ကဘာသူကဘာသားတွေလက်ခံနေတဲ့စိတ်ဓာတ်ရှိတယ်။ဒီမိုကရေစီလွတ်လပ်စွာတည်ဖို့ပိုင်ခွင့်လွတ်လပ်စွာစဉ်းစားပိုင်ခွင့်လွတ်လပ်စွာပြောဆိုပိုင်ခွင့်အဲ့ဒီဒီမိုကရေစီကိုလိုချင်မှရသားနဲ့ဘာလို့စီးရင်နေစီးကန်းနေဘောင်းတဲမှာပြိမိနေရတာလဲငါရဲ့သားကငါ့ကိုအဖေဘာလို့နိုင်ငံကြီးလုံနေပါသလဲလို့လွတ်လပ်စွာသူ့မှာမေးပိုင်ခွင့်ရှိပါတယ်လွတ်လပ်စွာသူ့မှာဝေဖန်ပိုင်ခွင့်ရှိပါတယ်အဲ့ဒါငါသားအနေနဲ့ကိုဝေဖန်ခွင့်ပိုင်ခွင့်ရှိတာပါအားကြောင့်လဲသူ့ဟာငါကမွေးထတဲ့သားတယောက်ဖြစ်ပေမဲ့သူ့ဟာလူတယောက်ဖြစ်ပါတယ်သူ့မှာလွတ်လပ်စွာဝေဖန်ပိုင်ခွင့်ရှိပါဒီမိုကရေစီကိုလိုချင်နေဆိုတာအဲ့လိုလွတ်စွာဝေဖန်ပိုင်ခွင့်စနစ်ရှိသောအသေးအဖော်ရှိသောဝေဖန်ပိုင်ခွင့်တွေကိုအခုတော့ဖြစ်စီခြင်းပါအဲ့လိုမဟုတ်ဘဲနဲ့ဘာသာရေးဆိုတဲ့ပိတ်ထားတဲ့ဘောင်းနေထဲမှာဟိုရှေးကအစအဆက်ဖြစ်ခဲ့တယ်ပြောခဲ့တယ်ရှေးလူကြီးတူမတွေထားခဲ့တယ်ဆိုတဲ့ဘောင်းနေထဲမှာတားစင်မြေဆက်တွေကိုဘောင်းနေနဲ့ချုပ်ကင်ထားတာတွေလုံးဝဖြစ်စီခြင်းပါ
ဟုတ်ကဲ့အဲ့တော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲတွေဖြစ်လာအောင်ဆောင်ရွက်ပြီးမယ်လို့ဂတိပေးပြောဆိုထားတဲ့ NLD အစိုးရတဲ့အပေါ်မှာရောဇာထင်းလင်းဦးရဲ့ယုံကြည်မှုအတိုင်းဒါရောဘယ်လောက်ထိရှိပါလဲရှင
်အစိုးရအဖွဲ့အစည်းတက်လာတဲ့အချိန်မှာမြိတ်ကြီးကြလာအောင်ဝင်ပါတယ်လို့အဲ့လိုပဲပြောအောင်နောက်တစ်ခါအမေစုကအတိတ်ရဲ့အပိတ်အလောင်းတွေထဲမှာသူမနေဘူးတဲ့နောက်ကြောင်းကိုပြင်ပြန်ငဲ့ပြီးတော့ရှိခီးအဖက်မှာခံဘူးတဲ့အကူတို့ကနောက်ပြန်ကြည့်ပြီးတော့ရှေ့ခီးနှောင့်နေကျင်တဲ့လူတွေမဟုတ်ဘူးသူနိုင်ငံကဆင်းရဲတင်းလို့ဆင်းရဲနေရတဲ့နိုင်ငံတခုမဟုတ်ဘူးသူများနိုင်ငံလို့ယာစီဥဒုမမှန်လို့သဘာဝတရားဇာတာမရှိလို့ဟုတ်လားနော်ပထဝီအချက်အချာမကြလို့ဆင်းရဲနေရတဲ့နိုင်ငံတခုမဟုတ်ဘူးအင်မတန်မှပထဝီအရအချက်အချာကြတဲ့နိုင်ငံယာစီဥဒုအင်မတန်ကောင်းတဲ့နိုင်ငံအမတန်သေယူလွယ်တက်လွယ်တဲ့မျိုးတွေရှိတဲ့နိုင်ငံဒီနိုင်ငံမျိုးကိုဆင်းရဲပြီးအောက်တန်းနောက်တန်းကျနေရတယ်ဆိုတာဟာဒီနိုင်ငံကိုအုပ်ချုပ်တဲ့လူတွေစနစ်တွေမူတွေမကောင်းလို့ဖြစ်ရတဲ့ကိစ္စဒါမျိုးကိုဒီဒေါ်အောင်ဆန်းစုကြည်တို့တဲ့ငါတို့အမေဖြစ်ဆောင်လမ်းပြနိုင်လိမ့်မယ်ပြည်ဝါရုံးချင်
မောင်ရအချင်းထောင်ကလွတ်မြောက်လာတဲ့စာရေးဆရာထင်းလင်းဦးနဲ့ဆက်သွယ်မေးမြန်းခဲ့တာပါ NLD အစိုးရအနေနဲ့တနိုင်ငံလုံးမှာရှိတဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးတရားစွဲဆိုခံထားရတဲ့အမှုတွေကိုရုတ်သိမ်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့အတူပြည်ထောင်စုဝန်ကြီးဌာနကစတင်စီစစ်နေတယ်လို့လည်းတမနာယုံကပြီးခဲ့တဲ့သတင်းပတ်တွင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင
်ဒါကတော့မြန်မာဒီမိုကရေစီဒီကမှာခင်ဗျာဒါကတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOE ကနေတနင်္လာနေ့မနက်ခင်းအစီအစဉ်ကိုဆက်လက်ပြီးတော့အတန်ဖွင့်ပေးနေပါတယ်ခင်ဗျာ
VOE မြမပိုင်းအတန်ဖွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်တာရှင်တို့နားဆင်နေကြရတာကတော့ BOA မြန်မာပိုင်းရဲ့တင်းနေတာနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုအစီအစဉ်ထဲမှာဆိုရင်တော့
ဒေါ်စန်းစုကြည်နဲ့ NLD ဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအပြစ်ခတ်ရက်စဲထားတဲ့အခြေအနေအောက်မှာအပြစ်ရခိုင်မာအောင်လုပ်ရေးဒိုင်းသားဒေသ
ဒါကတော့တင်းသားဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတုံးတက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်။ဒါအပြင်မြန်မာပြည်ကပေးစာကဘာတလွှထူးခြားစံပြစတဲ့အစီအစဉ်တွေကိုလည်းကြားကြဖို့ရှိပါတယ်။နောက်ပိုင်းမှာဆိုရင်တော့နောက်ဆုံးရသတင်းတွေကိုလည်းအချင်းချက်ကိုလည်းကြီးညာပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မအေးတန်နာကျော်ကနေစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချာပေးပါမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုန်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြေတားဒေလဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ပထမဦးဆုံးဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့အစာပြန်ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုအရင်ဖော်ပြပေးသွားခြင်းပါတယ်။ကျမတို့ဗီဒီယိုကိုပြီးခဲ့တဲ့နှစ်ဆန်းတည့်ရက်နေ့ဧပြီလ18ရက်နေ့မှာစာရေးပြီးတော့နှစ်သစ်မင်္ဂလာဆုမွန်ပို့သလာတဲ့တော်ရရှင်ကတော့ဇီးကုံမြို့ကအရှင်ပညာတိဟဖြစ်ပါတယ်။ဒီဖုန်းဖုန်းက VOA မြန်မာမင်္ဂလာပါလို့အစချေပြီးတော့
မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အစီအစဉ်တွေစုံလင်ကောင်းမွန်တယ်လို့လွှင့်ထုတ်တဲ့တနေ့တာအချိန်ရေအတွက်ကလည်းကဘာပေါ်မှာအများဆုံးပါ။ဒါကစေတနာဘလဘွားနဲ့တော်ရရှင်တွေအပေါ်လေးစားမှုကိုပြတာပါ။ VOA မြန်မာဝိုင်းတော်သူဝိုင်းတော်သားအားလုံးထာဝရအောင်မြင်ပျော်ရွှင်ကြပါစေ
။မေတ္တာနဲ့ဆုမွန်ချွေလာတဲ့ဇီးကုံမျိုးကအရှင်ပညာတိဟဖြစ်ပါလေ။ပေးတဲ့ဆုနဲ့ပြေးပါစေလို့ဆုတောင်းမိပါကြောင်းဒီဖုန်းဖုန်းကိုပြန်ပြီးတော့လျှောက်ထားခြင်းပါလေ။ American 3 EDM အသုံးနှုန်းသင်ကန်းစာကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်စောစောကတော့
မင်္ဂလာပါ VOA ကျွန်တော် VOA ကိုနားဆင်လာတာဆက်စုနှစ်လောက်ရှိပြီလားတော့မသိတော့ပါဘူး။ကျွန်တော်မှတ်မိသလောက်တော့ VOA ကို၈တန်းနေကျောင်းသားဘဝတုန်းကပါ။အဲတုန်းကစကားပြောကြရအောင်ဆိုတဲ့အစီအစဉ်လည်းပါပါတယ် VOA ကြောင့်ဘုသူတာတော်တော်လေးလေးရကျေးဇူးလည်းတင်ပါတယ် VOA အခုဆိုရင် website မျက်နှာပေါ်မှာကိုနားဆင်နေတဲ့အစီအစဉ်ကိုစိတ်ချရွေးချက်ပြီးနားဆင်လို့ရတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် VOA ဝိုင်းတော်သားတွေရှင်လန်းချမ်းမြေ့ကြပါစေဆက်လက်အားပေးလဲပါ VOA
သူက American 3 EDM အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြင့်တခြားအစီအစဉ်တွေကိုပါနားဆင်ပြီးတော့နှစ်ချရပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီသောရရှင်ကကျမတို့ကိုအီးမေးလ်ကနေပြီးတော့ဒီလိုမျိုးတုံ့ပြန်စာပေးပို့လာတာမလို့ကျမတို့ VOA Internet စာမျက်နှာပေါ်မှာတင်ထားတဲ့သတင်းတွေအစီအစဉ်တွေရောနောက်ပြီးတော့ Facebook စာမျက်နှာကနေတက်ဆက်မြန်မာနိုင်ငံက Mobile Phone ပိုင်ရှင်တွေလဲလဲကူကူကြည့်ရှုလို့ရအောင်ထုတ်လွှင့်တင်ဆက်ပေးနေတဲ့အစီအစဉ်တွေကိုရောကြည့်ရှုလို့ရမယ်ထင်ပါတယ်နော်စာရေးပြီးတော့အခုလိုအားပေးလာတဲ့အတွက်အကျေးဇူးတင်ပါတယ်ရှင်တော်ရရှင်ကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးချင်ပါတယ်နောက်ပိုင်းမှာတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်ဒိမနိုင်ငံက Soul Pop ဂီတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတည်တခြင်းဖြစ်ပြီးတော့2015စက်တင်ဘာလမှာကိုပင်ဟေဂန်တေးထုတ်လို့ရေးကနေပြီးတော့အွန်လိုင်းမှာစတင်ပြီးတော့ဖြန့်ချိခဲ့တဲ့သတင်းပဲဖြစ်ပါတယ်။သူတို့ဖွင့်ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသတင်းကိုဆက်ဆိုသူတွေထဲမှာတဦးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 minutes ဆိုတဲ့သတင်းဟာသူ့ရဲ့ဘဝကိုထင်ဟပ်တဲ့သတင်းဖြစ်ပါတယ်လို့ပြောပါတယ်။သူ့ရဲ့ကြော်လွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြတ်မှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တီးဆိုထားတာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။
အခုသူကဖခင်တယောက်လဲကိုယ်တိုင်ဖြစ်လာခဲ့ပြီးတော့ဘွားမှာဖခင်ဖြစ်တည်ရည်ဒီဘုကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိတ်ဆွေကောင်တငယ်ချင်းကောင်လို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်သူကဒီတဲ့ချင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်ပြောလို့မကောင်းပေမဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်သူ့ရဲ့အဖေသာ2012ခုနှစ်မှာကွယ်လို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရွှင်ပွဲအိမ်လေးဆိုတဲ့တဲ့ချင်းကိုရေးပြမှာလည်းမဟုတ်ပါဘူးအဲ့ဒါဆိုရင် Scandinavian နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူးပြီးတော့အခုပေါက်တဲ့7 years ဆိုတဲ့တဲ့ချင်းလည်းသူရေးပြမှာမဟုတ်ဘူးဒီတဲ့ချင်းကြောင့်ပဲအတူအခုလိုမျိုးအမေရိကအထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့အစားကျုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာပါလို့သူကပြောပါတယ်။ဒီသတင်းကအခုထိဆိုရင်တော့ Billboard Hot အဖြစ်ဆုံးတေးစင်းနဲ့မှအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါ။ Lucas Graham အဖွဲ့ရဲ့7 years 9 minutes ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်ရှင်။
Once I was 7 years old, my mama told me, go make yourself some friends or you'll be lonely. Once I was 7 years old. It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady figure. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old.So I started writing songs, I started writing stories. Something about that glory just always seemed to bore me. Cause only those I really love will ever really know me. Once I was 20 years old, my story got told. Before the morning sun when life was lonely. Once I was 20 years old.Only see my goals, I don't believe in failure. Cause I know the smallest voices, they can make it major. I got my boys with me, at least those in favor. And if we don't meet before I leave, I hope I'll see you later. Once I was 20 years old, my story got told. I was written about everything I saw before me.
Lucas Graham အဖွဲ့တည်ဆွထားတဲ့7 years ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။နောက်ပိုင်းမှာတော့တော်ရရှင်နေအတွက်မြမတခြင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်နေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ဒီတော်ရရှင်ကတော့ဗန်ကောက်မှာခေတ္တရောက်နေတဲ့ဒီမြမရွှေပြောင်းလုပ်သားတဦးဖြစ်ပါတယ်တဲ့။သူက VOE ကိုဟိုးရင်တွေကအားပေးလာတာဖြစ်ပြီးတော့သူကလည်းထိုင်းနိုင်ငံမှာအလုပ်လုပ်နေသူဆိုတော့ထိုင်းနိုင်ငံကမြမအလုပ်သမားတွေအကြောင်းပဲပြောပြပြီးတော့မျှဝေခြင်းပါတယ်ဆိုတော့ရင်ဖွင့်လာပါတယ်။
ရေဒီယိုခေတ်ကနေခုအချိန်ထိပါပဲအများအားပေးနေပါတယ်အခုကျွန်တော်ကဘန်ကောက်မှာပါထိုင်းနိုင်ငံကမြန်မာလူသမားတွေအကြောင်းပြောပြရစီထိုင်းနိုင်ငံမှာမြန်မာလူသမားတွေကလာစားပြေးဝါမရကြပါဘူးတချို့နေရာတော်များများမှာလူခွင့်ရေးတွေအများကြီးချိုးပေါက်ခံနေကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကလည်းအားကိုးလို့မရပါဘူးအစိုးရအသေးလက်ထက်မှာလူသမားတွေရေးအမြန်လုပ်ပြီးပါလို့ VOE ကတစ်ဆင့်တောက်ဆိုပြရစီထိုင်းနိုင်ငံစမူပါဂန်မြို့နယ်ထိုင်းဘန်လန်စပမ်ပါရက်ွက်ရေခဲပုံးလုတ်တဲ့ကွန်မော့ပလတ်စတစ်ယုံမှဆိုလို့ရှိရင်မြမပြည်သားတွေယာနဲ့ချီပြီးတော့လုံလုံနေကြပါတယ်လူစစ်တွေဆိုရင်တနေ့ကိုဘတ်180ပဲရကြပါတယ်၄-၅နှစ်ကြာကြာလုတ်တဲ့လူတွေမှဘတ်150 160အစားအသောက်ရကြတာပါ300ပြည့်တဲ့လူသိမရှိပါဘူးတိုင်လို့လည်းမရပါဘူးတတိယအာနာပိုင်ဒီပလိတ်တွေကိုအပြီးပေါင်းထားပါတယ်တိုင်လို့တည်သွားမိသွားရင်တော့မိသားစုလိုက်လုတ်ထုတ်ပါတယ်ဆွေမျိုးတွေပါမလွယ်ပါဘူးတိုင်တဲ့လူကိုလည်းပလိတ်နဲ့ပေါင်းပြီးတော့ဆေးမှုဒါမှမဟုတ်အမှုတစ်ခုခုဆင်းပြီးတော့ဖမ်းဆီးထောင်ကြပါလေ။နောက်တစ်ခုကတရားဝင်နေထိုင်ခွင့်ကတ်မရှိတဲ့မြန်မာလူသမားတွေကိုအစိုးရသည်အနေနဲ့အ мян ဆုံးတရားဝင်လူသမားတွေဖြစ်အောင်လုပ်ပေးပါလို့တောင်းဆိုပါရစေ။လက်မှတ်ရှိတဲ့လူတွေဗီဇာရှိတဲ့လူတွေတောင်မှလူသမားခွင့်ရချိုးဖောက်ခံရတာတရားဝင်မဟုတ်တဲ့လူတွေဆိုရင်စဉ်းစားကြည့်ပေါ့ဗျာ။ခွေးကကဲလိုက်လက်ဓာတ်ကထိုးလိုက်နဲ့ရှာတဲ့ပတ်စံလဲအိတ်ပေါက်နဲ့ဖားကောက်သလိုပါပဲ။ကိုယ်နိုင်ငံမှာအလုံးရှိတော့လေခံပေအောင်ပေါ့အခုတော့ရောင်ကြီးလေးတန်းလာပါပြီအမေစုခေရောက်လာပြီလေ ရင်ဖွင့်လိုက်ရတာစိတ်ထဲမှာပေါ့သွားသလိုပါပဲဗျာ
။ထိုင်းနိုင်ငံကရွှေပြောင်းလုပ်သားတွေတွင်းကြုံနေရတဲ့အခြေအနေတချို့တစ်ဝက်ကိုထိုင်းနိုင်ငံရောက်ရွှေပြောင်းလုပ်သားသရရှင်တယောက်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်။တော်ရရှင်နေပေးစာတွေကိုဒီမာရင်ရက်ချင်ပါတယ်နော်။နောက်ပိုင်းမှာတော့မြစ်တာတိလက်ဆောင်မြမတချင်းလေးတပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါလို့ရှင်။ကျွန်တော်တို့ view ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်တွေကိုမြစ်တာတိလက်ဆောင်မြမတချင်းလေးတပုနဲ့ဖျော်ပြပေးကြပါလိမ့်ရှင်။အားလုံးသိကြတဲ့အတိုင်းပဲပြီးခဲ့တဲ့တောက်ကြနေအေပီလာ22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်နော်။အဲ2016ခုနှစ်မြေကဘာနေ့မှာကဘာတဝန်းကလူပေါင်းတန်း1000ကျော်ဟာသဘာဝပတ်ဝန်းကျင်ကာကွယ်ရေးအားပေးတဲ့လုပ်ငန်းတွေလှုပ်ဆောင်ခဲ့ကြတယ်လို့ဒီမြေကဘာနေ့ကိုစီစဉ်တဲ့သူတွေကပြောပါတယ်။ကျောင်းတွင်အစုအဖွဲ့တွေလူနေရက်ွက်တွေဘာသာရေးအဖွဲ့အစည်းတွေနဲ့တခြားအစုအဖွဲ့တွေဟာကိုယ်ဒေသမှာတန်ရှင်းရေးလုပ်တာ၊တစ်ပင်ဆိုင်တာ၊နိုင်ငံရေးတာဝန်ရှိသူတွေနဲ့စည်းဝေးတာ၊ပညာပေးလုပ်ငန်းတွေလုပ်တာဒီလိုမျိုးကဘာကိုအကျိုးပြုတဲ့လုပ်ငန်းတွေကိုလုပ်ကြတာဖြစ်ပါတယ်။ဒီတော့အဲ့လိုမျိုးကဘာတဝန်းကလူပေါင်းတန်း1000ကျော်ပါဝင်တဲ့မြေကဘာနဲ့အထိတ်အမှန်ဖြစ်နေဒီတစ်ပတ်ဒီနေ့တနင်္ဂနွေနေ့မှာတော့ကဘာမြေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးပေးပြီးဆက်ဆိုထားတဲ့တချင်းလေးတစ်ပုတ်ထုတ်လွှင့်ပေးကြပါတယ်နော်။ဒီတစ်ပတ်ဒေတာနဲ့သောရရှင်နဲ့ကျင်းနှံ့လိမ့်မယ်လို့မျှော်လင့်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့တော်မှာနေတဲ့ကိုထွန်းမြင့်ကလာမယ့်တနင်္ဂနွေနေ့ထုတ်လွှင့်ပေးပါဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲကပဲသတင်းတစ်ပုဒ်တောင်းလာတာပါ။မလေးရှားနိုင်ငံကွာလာလမ်ပေါ်မြို့ရောက်တာကြီးလက်ဖြစ်ကိုကိုကြီးလက်ဖြစ်ဘဘကြီးလက်ဖြစ်တဲ့ဦးထွန်းမြင့်ကမြန်မာနိုင်ငံရန်ကုန်မြို့စစ်တောင်းရိပ်မှာနေထိုင်နေပါပါမေမေညီညီမလေးများနဲ့တူမလေးထွန်းရည်ဒီအောင်နိုင်တို့အတွက်မြစ်တာတိလက်ဆောင်ပေးပို့တာဖြစ်ပါတယ်ရှင်ဒီတစ်ပတ်တော့ပြောထားသလိုပဲအေပီလာ22ရက်နေ့မှာကြာရောက်သွားတဲ့မြေကဘာနေ့အထိမ့်မဲ့တချင်းလေးတပုတ်ထုတ်လွှင့်ပေးကြပါရနော်ဆိုင်ဆိုင်ခန်းလိုင်းချမ်းချမ်းနဲ့ဂီတမဲ့အဖွဲသားတွေတီးဆိုထားကြတဲ့အိုကဘာမြေဆိုတဲ့တချင်းလေးကိုဒေးတောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော်
ดาก็ไม่ใช่แต่เราอดีตเป็นชื่อกันพอที่กุมมีแลดงวุ่นได้กบาจีอย่างนี้ญิกกุมมีลาอาลุเยกบาจี23ดัดต่อมางาใต้ซ่องในดีกรีผิดที่เนราก็ตะบอมยาก็ชาบิฉิ่งในเตยนายียาดีด้วยเปียงแกดูด้วยอกုံต้องแลอเส้นเส้นโตเตเปียงแลเปียงแลดากาသင်ခါရတော်တရားအဟောင်းအနွားအဖို့အသူတွေရေစုံနဲ့မျောသွားသူတွေရဲ့တော့ကမာမာနာမောဟစိတ်ကပီးပြိုင်ဆိုင်နိုင်ရင်တော့ပါမခံခြင်းနဲ့သောသားနဲ့အာဃာတများခက်ပြီးဘလို့လေရမလဲဒါဟာဘဝသားအသက်ရှူတဲ့ဒီလူတွေမိကိုယ်တွေကိုချက်ကောင်းခြင်းနဲ့ပင်လဲကြီးအစိတ်တင်လို့ချိုးမတက်ချက်တော့ကကြမာရင်ကြာတွေကဖြစ်နေမိကိုယ်တစ်ခုတစ်ခေပါပယ်ပါလဲအဖြစ်တွေ
ဒီကနေ့မှာချင်းနာရဲ့
လက်ဖြစ်တာတွေဘယ်မှာလဲမြစ်တာတွေဘယ်မှာလဲသစ္စာတွေဖြစ်တာတွေဘယ်မှာလဲဟန်ဆောင်ပြီးမြစ်တာတွေမှန်ထောင်ပြီးပြင်းရတဲ့ကဘာမြေကနှစ်ချာချင်းဖြစ်တာတွေဘယ်မှာလဲအပဒေအပဒေအနရဲ့တွေ့ပြီးအဘာဝဒုက္ခအနရဲ့အများကြီးရက်ကြည့်တဲ့မြေကြီးမှာမြေငလင်းတွေတုတ်ပြီးဈေးပုံတိုင်းတိုင်းတို့ဒီဈေးတွေတည်းမြုပ်ပြီးတုတ်ပြီးကမာဇိုနတ်ဆိုလို့မွေနောက်ချီခွဲရတာများစိတ်တွေတက်ကပြေပြောင်းပြေပြောင်းဖို့ခက်ခဲအောင်သိလောက်တဲ့တန်ရာတွေပျက်စီးနေကြတွေတဲ့မှာသိရတာပြပြန်ရဖို့သူနေတဲ့ဒီကဘာမြေချာရှိစိတ်နဲ့တို့ငါတို့ရဲ့ခလင်းငယ်တွေထားဝစီမြိတ်ကြဖို့အချိန်တောင်ဆိုငါတို့စိတ်ထဲမှန်တဲ့ဒီလောကကြီးအတွက်အတူတူလက်တွဲဖန်ဆင
်းဆက်ဆက်နိုင်ချမ်းချမ်းနဲ့ဖီသားမဲ့ဖွဲ့သားတွေဒီဆိုထားကြတဲ့အိုကဘာမြေဆိုတဲ့သူကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ ြင်ပွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။အဝေးတနောက်ကိုကြောက်တဲ့နားလဲခွင့်လို့ခြင်းတွေပဲစီကုန်ပြောက်ခွင့်ရန်လို့သူတွေနဲ့သုံးပြချက်တစ်ပတ်သွန်းပူဆွေးရှိနေတဲ့သူတွေရဲ့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရတာပါ VOA မြန်မာဘက်ကတနင်္လာနေ့နာနခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရပါတော့မယ်ဒေါ်ဆန်းစုကြည်ညဉ့်ညံ့ရေးကိုဘယ်လိုဆောင်ကျင်းပေးနိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတာဖြစ်ပါတယ်မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာတိုင်းပြည်ကိုနှစ်သက်ကူမိခွန်းပြောခဲ့ပါတယ်။နိုင်ငံကောင်စုံတယောက်ရဲ့နိုင်ငံတော်အခြေပြမိခွန်းနေလို့အကြောင်းအရာစုံလင်ပါတယ်။ဒီထဲမှာပြည်တွင်းညဉ့်ညံ့ရေးတိဆောက်ရေးဆိုင်ရာကိစ္စလည်းပါပါတယ်။အားလုံးသိကြပြီဖြစ်တဲ့အတိုင်းသမရဦးသိန်းစိန်အစိုးရဟာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးပြည်တွင်းညဉ့်ညံ့ရေးတိဆောက်ရေးအတွက်စ조사အကောင့်ထဲပေါ်ခဲ့ပေမဲ့ခီလန်းဆုံးထိမရောက်ခဲ့ပါဘူး။ဒါ့အပြင်လက်ရှိအချိန်နေရခိုင်ပြည်နယ်ထဲမှာတပ်မတော်နဲ့ရခိုင်အေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။အလားတူကချင်ပြည်နယ်မှာလည်း KIA တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပြီးရှမ်းပြည်နယ်မှာလည်း SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်မတော်နဲ့အခြေအနေတွေတင်းမာနေပါတယ်။ဒီအခြေအနေမှာဒေါန်ဆန်းစုကြည်အနေနဲ့ပြည်တွင်းညဉ့်ညံ့ရေးကိုဘယ်လိုအကောင့်ထဲပေါ်မှာလဲ။ဘယ်လိုအခက်အခဲတွေကြုံတွေ့နိုင်ပါသလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြည်ရင်းညဉ့်ညံ့ရေးတိဆောက်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်။ညဉ့်ညံ့ရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လုပ်ရက်တွေအားလုံးကိုဖြစ်ပေတဲ့စိတ်ဓာတ်မရှိပါဘူး။အကောင့်တွေလုတ်ခဲ့တာကိုကျမတို့အတိမတ်ပြပါရယ်။ဒီဟာတွေပေါ်မှာဆက်ပြီးတော့စောင့်တည်သွားပါမယ်။ဒါကြောင့်မလို့ပြည်ရင်းညဉ့်ညံ့ရေးနဲ့ပတ်သက်လို့အပြစ်ခက်ရစဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါတယ်ဒီအပြစ်ခက်ရစဲရေးပြီးမြောက်အောင်လို့အားလုံးပါဝင်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့ကြိုးစားပါမယ်ငြိမ်းချမ်းရေးညီလာခံများကနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတစ်ခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လှုပ်သွားမှာဖြစ်ပါတယ်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဒီတချိန်ဒေါ်ဆန်းစုကြည်ပြောဆိုသွားခဲ့တာတွေဟာထူးခြားပါတယ်။ပုံပွင့်လင်းလင်းပြောရရင်အရင်တုန်းကတော့သမရဦးသိန်းစိန်အစိုးရအဖွဲ့ကအကောင့်ထဲပေါ်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအတိအလင်းထောက်ခံပြောဆိုတာမျိုးမရှိခဲ့သလိုတိတ်ပြီးစိတ်ဝင်စားပုံတောင်မပြပါဘူး။ဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ MPC ကနေတလတခါလုပ်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတဲ့ပွဲတွေတက်ဖို့တောင်လူလှုပ်ခဲ့တာမျိုးမရှိပါဘူး။နောက်ပိုင်းလူပြောသူပြောများလာတဲ့အခါကျမှတခါတည်းရန်ဥညံဝင်းတခါတည်းရန်ဥထွန်းထွန်းဟိန်တို့ကိုတက်ရောက်စီတာမျိုးလှုပ်ခဲ့ပါရယ်။အလားတူတတိုင်းပြည်လုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ထိုးပြီးနောက်စာချုပ်ပါအချက်တွေကိုအကောင့်ထဲပေါ်တဲ့စီမှာလဲတိတ်ပြီးတက်တွက်ကြွကြွပါဝင်တာမတွေ့ရသလိုသမရဦးသိန်းစိန်ရဲ့အစိုးရတက်တန်းနောက်ဆုံးကာလမှာကျင်းပတဲ့ငြိမ်းချမ်းရေးညီလာခံကိုတောင်စတိသဘောလောက်သာကိုယ်စလေတချို့ဆေလွတ်တာမျိုးပဲရှိခဲ့တာပ
ါတကယ်တော့သမရဦးသိန်းစိန်အစိုးရအဖွဲ့ဟာသူတို့တက်တန်းမှာလက်နက်ကန်တိုင်းသားတွေနဲ့တိုင်းပြည်လုံးအပြစ်ခတ်ရက်စဲနိုင်အောင်ချင်းကန်ဒီမျိုးစုံနဲ့ကြိုးစားခဲ့တာတွေ့နိုင်ပါတယ်ရှေ့ဘေဟာနာရှင်အစိုးရတွေကမှမလောက်ကန်ခဲ့တဲ့ချင်းကန်ဒီမျိုးတွေနဲ့ပါလက်နက်ကန်တိုင်းသားတွေအနေနဲ့သူတို့ချင်းစုဖွဲ့စည်းဝေးကျင်တယ်ဆိုရင်လဲအကူအညီပေးခဲ့ပါတယ်မျိုးပေါ်ကတိုင်းသားတွေနဲ့တွေ့ဆုံလို့တယ်ဆိုရင်လဲတွေ့ဆုံခွင့်ပေးခဲ့တာပါပဲစုဖွဲ့ပြီးမှဆွေးနွေးလို့တယ်ဆိုတော့လဲအစုအဖွဲ့ဖြစ်လာအောင်အကူအညီပေးခဲ့ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလှလို့သာတတိုင်းပြည်လုံးအတွင်ဆောင်တဲ့အပြစ်ခတ်ရစဲရေးမဖြစ်လိုက်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းတန့်သွားခဲ့ရတာဖြစ်ပါတယ်ငကိုတုံးကတော့ NLD ဟာအစိုးရဖွဲ့ပြီးရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဒေါ်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်မယ်ဆိုတာလောက်ပြောပြီးအခြားဘာမှမမေ့ရလုပ်ငန်းစဉ်လမ်းစဉ်ချပြတာမတွေ့ရပါဘူးအခုသမရဦးသိန်းစင်လက်ထက်လုပ်ခဲ့တာတွေကိုအတိအမှတ်ပြုတယ်တိုင်းပြည်လုံးအပြည့်အစုံချုပ်မှာလက်မှတ်မထိုးရသေးတဲ့သူတွေပါဝင်လက်မှတ်ထိုးလာအောင်လုပ်မယ်။နောက်တော့သမရဦးသိန်းစင်လက်ထက်ကစထားခဲ့တဲ့ ညဉ့်ညဉ့်ညီလာခံနေဆက်လုပ်သွားပြီးအဲ့ဒီကမှတစ်ဆက်ဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်အောင်ကြိုးစားသွားမယ်ဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်
။အရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်တုန်းကညဉ့်ညဉ့်ရေးလုပ်ငန်းစဉ်တွေကိုအကောင့်ထည့်ဖော်ရမှာတိကျတဲ့လုပ်ငန်းလမ်းစဉ်ကိုချမှတ်အကောင့်ထည့်ဖော်ခဲ့တာတွေ့နိုင်ပါတယ်။ပထမအဆင့်ဒတိုင်းပြည်လုံးဆိုင်ရာအပြည့်ရဲ့စာချုပ်တစ်ခုရအောင်ကြိုးစားမယ်။အားလုံးလက်မှတ်ထိုးပြီးရင်အပြည့်ရဲ့ခိုင်မြဲအောင်လုပ်မယ်။ဒုတိယအဆင့်အပြည့်ရဲ့စာချုပ်မှာပါတဲ့အချက်တွေကိုစက်ပြီးအကောင့်ထည့်ဖော်မယ်။ငြိမ်းချမ်းရေးညီလာခံတွေကျင်းပမယ်။ငြိမ်းချမ်းရေးညီလာခံကနေသဘောတူချမှတ်လိုက်တာတွေကိုလွှတ်တော်ကတင်ပြပြီးအတည်ပြုမယ်။တတိယအချက်အတည်ပြုချက်နဲ့အညီဖွဲ့စည်းပုံကိုပြင်ဆင်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်သွားမယ်ဆိုတဲ့လုပ်ငန်းလမ်းစဉ်ဖြစ်ပါတယ်။လုပ်ငန်းလမ်းစဉ်ဆိုပေမဲ့တဆင့်ချင်းမှာလုံရကန်ရတာလွယ်ကူတာမျိုးတော့မဟုတ်ပါဘူး။ဆက်ဆက်ချင်းမှာတင်လက်နက်ကင်ဖွဲ့စည်းပေါင်းများစွာနဲ့အချိန်ပေါင်းရာချီအောင်တွေ့ဆုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်ရတာမျိုးဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အခုဆိုအဲ့ဒီတာဝန်ဒေါင်ဆန်းစုကြည်နဲ့ NLD ပခုံးပေါ်ကိုရောက်လာပါပြီ။တိုင်းသားပြည်သူအားလုံးကမျှော်လင့်နေကြသလိုတက်မတော်နဲ့လက်နက်ကင်တိုင်းသားတွေဘက်ကလည်းစောင့်ကြည့်နေကြပါတယ
်။ဒီအတွက်ဒေါ်စန်းစုကြည်နဲ့ NLD ဟာတတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးအပြစ်ခတ်ရက်စဲထားတဲ့အခြေအနေအောက်မှာအပြစ်ရခိုင်မာအောင်လုပ်ရေးတိုင်းသားဒေသဖွံ့ဖြိုးတိုးတက်လာအောင်လုပ်ရေးဒုက္ခသည်တွေနေရပြန်လာရေးပြန်လည်ထူထောင်ရေးမိုင်းရှင်းလေးရေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးဆွေးနွေးပွဲရလဒ်တွေကိုဖွဲ့စည်းပုံမှာပြုပြင်နိုင်ရေးစတဲ့အချက်တွေပါဝင်တဲ့တိကျတဲ့လုပ်ငန်းလမ်းစဉ်တွေချမှတ်ထုတ်ပြန်အကောင့်ထည့်ဖော်ဖို့လိုအပ်နေပါပြီ။ဒေါ်စန်းစုကြည်နဲ့ NLD ဟာပြည်တွင်းညီညွတ်ရေးကိုအလွန်လိုလားတဲ့ခေါင်းဆောင်တဲ့အဖွဲ့အစည်းဆိုတာပြည်သူတွေကရောနိုင်ငံတကာကပါယုံကြည်ထားကြပါတယ်။ဒါကိုမှန်ကန်တဲ့လုပ်ငန်းလမ်းစဉ်ချမှတ်မှုအကောင့်ထည့်ဖော်နိုင်တဲ့အရေးချင်းရှိမှုတွေနဲ့ပေါင်းစပ်ရင်ညီညွတ်ရေးမလွဲမသွေရလာမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဒါကတော့သတင်းစာဆရာစီသူအောင်မြင့်ဆွေးနွေးတင်ပြထားတဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ထုတ်လွှင့်ပေးမှာကတော့ကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းများအစီအစဉ်ဖြစ်ပါတယ်။ဂျာမနီနိုင်ငံကကမ္ဘာအသေးဆုံးနက်ကလပ်ကာဘွေးယုံကိုတယ်လီဖုန်းပြောလို့ရတဲ့ယုံထဲမှာတည်ဆောက်ထားပါတယ်။နယူးဇီလန်ကထူးထူးဆန်းဆန်းဘာသာတရားအသစ်တစ်ခုကိုတရားဝင်အတိအမှတ်ပြုလိုက်ပြီးတော့ပထမဦးဆုံးအကြိမ်မင်္ဂလာပွဲကိုအဲ့ဒီဘာသာတရားရဲ့ထုံးစံတိုင်းကျင်းပခဲ့ပါတယ်။အခုလိုထူးထူးဆန်းဆန်းသတင်းတွေကိုနားလောင်တဲ့ကိုသားညိုတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံမှာတော့ကမ္ဘာအသေးဆုံးနိုင်ကလပ်ကာဝေးယုံလေးကို၄000အဝါရောင်တယ်လီဖုန်းစကားပြောတဲ့ယုံထဲမှာဖန်တီးပေးထားပါတယ်။အဲ့ဒီအဝါရောင်ကာဝေးယုံလေးကိုလူ၂ယောက်လောက်ပဲဝင်လို့ရတာပါ။ကိုကြက်တဲ့တခြင်းဖွင့်ပြီးတော့ကပ်ဖို့အတွက်ဒီစကူမီအောင်စုံတွေဘောလုံးတွေမိကုံငွေတွေထွက်နိုင်အောင်လို့ဖန်တီးပြထားရတယ်။နေရာရမ်းချင်းတဲ့အတွက်ဆာဖီလို့ခေါ်တဲ့ကုဘာသာကူဒီဓာတ်ပုံပြန်ရဲဖို့တော့မဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းအဲ့ဒီထက်မှဓာတ်ပုံနဲ့ဗီဒီယိုရိုက်ဖို့ကင်မရာတက်ဆင်ပြီးထားတဲ့အတွက်တသက်လုံးသတိရစေမယ့်အမှတ်တရတွေကိုမှတ်တမ်းတင်ထားနိုင်ပါလေ
။
အခုလောလောဆယ်မှာတော့ဒီဘာလင်မြို့နေရာနှစ်ခုမှာတက်ဆင်ပြီးထားပြီးတော့တတိယတစ်ခုကတော့ရွှေလို့ပြောင်းလို့ရတဲ့အတွက်အိမ်မာပါတီလုပ်မယ်ဆိုရင်ဂျာမနီဆက်သွေးကုမ္ပဏီစီကနေပြီးတော့ငှားရမ်းနိုင်ပါလေ။နောက်ပြီးတော့အိမ်မာကုဘာသာအပိုင်ဝယ်ယူထားလို့ရင်တော့ဒေါ်လာ380လောက်ပြီးလို့ရှိရင်ဂျာမနီဆက်သွေးကုမ္ပဏီကတယ်လီဖုန်းယုံအဟောင်းကိုကာဘွေးယုံဖြစ်နေပြောင်းပေးပါတယ
် The Church of the Flying Spaghetti Monster လို့နာမည်ပေးထားပြီးတစ်ဆေစပဂတီခောက်ဆွဲပြန်ဖရာကြောင့်အဖွဲလို့အကြံပြင်းခေါ်ဆိုလို့ရမယ့်အဖွဲဟာသူတို့ရဲ့ပထမဦးဆုံးဥပဒေအရအတိမတ်ပြုတဲ့မင်္ဂလာဆောင်ကိုနယူးဇီလန်နိုင်ငံမှာကျင်းပခဲ့ပါတယ်ဒါဟာသူတို့အတွက်တကယ်ဘာသာတရားတစ်ခုအနေနဲ့အတိအမှတ်ပြုခံရတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်ပါတယ်။ဖျားချောင်းအဖွဲ့ဝင်တွေဟာသူတို့ကိုယ်သူတို့ခောက်ဆွဲကြိုက်နေတဲ့သူတွေလို့ခေါ်ဆိုကြပြီးပင်လယ်ဓမြတွေကိုကိုးကွယ်သလိုဒီကဘာကြီးကိုစပက်ဂတီခောက်ဆွဲကြီးကဖန်နီးခဲ့တယ်လို့ယုံကြည်ကြပါတယ်။ဒီဘာသာတရားကိုယုံကြည်သူတွေကသူတို့ရဲ့ဘာသာတရားဟာလောင်ရည်စရာမဟုတ်ဘူးလို့ပြောဆိုကြတဲ့အပြင်ပင်လယ်ဓမြတွေလို့စကားပြောကြတဲ့နေတွေကိုအားလိုက်ရက်ဖြစ်သတ်မှတ်ပြီးတော့ဆင်နွှဲကြပါတယ်။သူတို့ရဲ့ဖျားချောင်းဘာသာရေးယုံကြည်မှုဟာတကယ်အတွေးအခေါ်ယုံကြည်မှုအပေါ်အခြေခံတယ်လို့နယူးဇီလန်တာဝန်ရှိသူတွေကသဘောတူခဲ့ပြီးတဲ့နောက်အခုလိုတရားဝင်လက်ထပ်ပွဲဖြစ်လာခဲ့တာပါ။မင်္ဂလာပွဲကိုတော့စင်လုံးကတင်မောပေါ်မှာကျင်းပခဲ့ပြီးတက်ရောက်သူတွေကတော့ပင်လယ်ဓမြတွေလို့ဝတ်ဆင်ထားကြပါရဲ့ရှင
်။
ရီယာဒီကိုရောက်လာတာနဲ့တပြိုင်တည်းကဘာအနှံ့ကမြို့ကြီးတွေမှာကျမပျော်ရွှင်မှုကိုမြင့်တင်ဖို့အတွက်ကာလာရန်ဆိုတဲ့ရောင်လီထဲမှာပြီးတဲ့အပြေးပြိုင်ပွဲကိုကျင်းပကြပါတယ်။ဒီလိုရောင်ထဲမှာပြေးပွဲတွေကို2017လောက်ခဲကစတင်ကျင်းပခဲ့ပြီးတော့အခုခါမှာတော့ကမ္ဘာနိုင်ငံပေါင်း40ကမြို့ကြီး200ကျော်မှာကျင်းပနေကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့ကပြင်သစ်နိုင်ငံ Paris မြို့ကထင်ရှားတဲ့အဆောက်အုံတွေနားမှာဒီအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။5ကီလိုမီတာရှိတဲ့အပြေးလမ်းမှာအင်ဂျင်ဖြူတွေကိုဝတ်ဆင်ရတာဖြစ်ပြီးတော့တကီလိုမီတာတိုင်းမှာအယောင်တစ်မျိုးစီနဲ့နောက်ဆုံးပန်းနိုင်ကိုရောက်တဲ့အထိအယောင်မျိုးစုံပတ်ဖြန်းထားတာပါ။ပန်းဝင်ပြီးတဲ့နောက်တော့အတီးမှုတ်ဖြောပြီးပွဲတွေလည်းပါရှိပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကအမျိုးသမီးတယောက်ဟာချောင်းမောင်းများစွာသောကြောင့်နဲ့အတွက်သူ့အိမ်ကိုဖယ်ပေးခဲ့ပါတယ်။ဆနေကကျဲဝန်းနဲ့လင်းညာလက်တန်ဇီယိုရဲ့အိမ်နဲ့ခြံကိုပိုင်ရှင်မရှိတဲ့အကြောင်းတွေအတွက်ခလုံးရနေရအဖြစ်ဖန်တီးခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုမှာတော့ကြောင်းတွေကိုလောင်အိမ်ထဲမှာမထားတဲ့အကြီးဆုံးနေရာဖြစ်ပါပါဒီနေရာကိုလွန်ခဲ့တဲ့24နှစ်ကသူအငိမ့်စားယူတဲ့အချိန်ကကြောင်းကလေးအနှဲငယ်နဲ့စတင်ခဲ့တာဖြစ်ပြီးတော့အနီးအနားဝန်းကျင်ကတရိတ်ဆန်စောင့်ရှောက်ရေးစခန်းတွေမှာမွေးမြူမဲ့သူမရှိတဲ့ကြောင်းတွေအများကြီးဖြစ်နေတာကိုသတိပြုမိပြီးအခုလိုအများကြီးဖြစ်လာတာပါသူရဲ့အငိမ့်စားစူဆောင်ငွေတွေကိုလည်းဒီကြောင်တွေထိမ့်သိမ်းဆောက်ရှောက်ဖို့အသုံးပြုသလိုလက်ခံရရှိတဲ့အလူငွေတွေကိုလည်းအသုံးပြုတာပါသူကိုယ်တိုင်ကတော့သူ့ခြံရဲ့ဘေးနားကရွေ့ရှားနိုင်တဲ့မော်တော်ကားပေါ်ကအိမ်မှာသွားနေပါတယ်ထမောင်းများစွာသောကြောင်တွေကိုပြုစုထိမ့်သိမ်းဖို့အတွက်စေတနာဝန်ထမ်းလှူအားပေးပြီးရှိပါတယ်ခြံကြီးကိုလည်းကြောင်တွေအတွက်တီးတန့်ချန်ခတ်ထားပြီးအနည်းငယ်ပြုတ်နိုင်တဲ့ကောင်းနေမဝင်နိုင်တဲ့အတွက်မွေးညူမဲ့ပိုင်ရှင်မပေါ်လာမခြင်းကြောင်တွေဟာလွတ်လွတ်လပ်လပ်အသက်ရှင်နေထိုင်သွားနိုင်မှာဖြစ်ပါတယ်ရှင်
ဒါတော့ကဘာတလောကထူးထူးချမ်းချမ်းထူးထူးခြားခြားဆန်းဆန်းပြားပြားသတင်းတွေကိုနန်းလောင်နဲ့ကိုသားညိုလူကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ကနေတင်ဆက်လာဒီမနေ့အခုထုတ်လွှင့်ပေးတဲ့တနာ ਈ စာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 1003ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12133ညတို့ကနေပါပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်လေးမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂအကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရရှိတဲ့ရှစ်တိုးလုံဆောင်ကြဖို့လိုအပ်ကြောင်းသမ္မတဘရက်ကိုဘားမားကပြောကြားလိုက်ပါတယ်ဒီသဘောတူညီချက်အပေါ်ပြင်ထန်တဲ့ကန့်ကွက်မှုတွေရှိနေတဲ့ကြားကပဲသမ္မတကအဲ့လိုပြောလိုက်တာပါဒီလွတ်လပ်တဲ့ကုန်သွယ်မှုကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့အကျိုးခံစား권တွေရှိခဲ့တယ်ဆိုတာမေးခွန်းထုတ်ဆရာမလို့ကြောင်းနဲ့သဘောတူညီချက်မှာပါဝင်တဲ့တခြားနိုင်ငံတွေလည်းအလားတူအကျိုးခံစား권ရရှိကြောင်းဂျာမနီနိုင်ငံဟန်နိုဗာမြို့မှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတဩဘားမားကပြောကြားလိုက်တာပါစနေနေ့တုန်းကမြောက်ကိုရီးယားနိုင်ငံရဲ့ရင်ငုတ်သင်းမောပြင်လွတ်တဲ့ပက်ထိန်ဒုံကြီးစနစ် SLBM စံတမှုဟာကုလသမဂ္ဂရဲ့တည်ဆဲဆုံးဖြတ်ချက်တွေကိုနောက်တစ်ခါထပ်ပြီးစိုးစိုးဝါးဝါးချုပ်ဖောက်လိုက်တာဖြစ်ကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအခုရက်ပိုင်းတွေအတွင်းမိုးလေဝသဖောက်ပြန်မှုတွေဖြစ်ပေါ်နေတာမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းတိုင်းဒေသကြီးတချို့မှာရှိတဲ့မြို့နယ်အတော်များများမှာလေပြင်းတိုက်ခတ်ပြီးမူသီးကြီးတွေကျခဲ့တဲ့အတွက်လူတချို့သေဆုံးခဲ့တယ်လို့တရိတ်ဆန်တွေပါသေဆုံးခဲ့ပြီးအိမ်တွေနဲ့တခြားအဆောက်အဦပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်အဆိုးဆုံးဒေသတွေဟာမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်အခုချိန်ထိတော့သေဆုံးသူအရေအတွက်အတိအကျနဲ့ပျက်စီးဆုံးရှုံးတဲ့ပမာဏဘလောက်ရှိတယ်ဆိုတာမသိရသေးပါဘူးမြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာအဲ့လိုရာသီဥတုဆိုးဝါးမှုတွေဖြစ်ပေါ်နေတာကြောင့်နေတဲ့အကြောင်းမိုးစလာဌာနကကြေညာချက်ထုတ်ပြန်ထားတဲ့အတွက်ကြိုတင်ကာကွယ်မှုတွေလှုပ်ဆောင်ကြဖို့လူမှုဝန်ထမ်းကစေရေးနဲ့ပြန်လည်နေရာချတိုက်ဝန်ကြီးဌာနကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗ
ျထိတဲ့ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုယ်စော်ဝင်းလှိုင်ကြေညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့တီနာကော်နီလီးယပ်စ်ဖြစ်ပါတယ် VOA ရဲ့တင်းနေတာနေမနေ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 50နဲ့လှိုင်းလက်မီတာ190လောက်ကထုတ်လွှင့်ခဲ့တာပါVOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပြပါခင်ဗျာ
This program has come to you from the Voice of America, Washington.